အဲမဆုမွန်ရေဒီမှာလောင်စာစီစည်းတွေတက်ပြီးတော့ဒီနေ့မနေ့ပိုင်းရန်ကုန်လူထုအခြေအနေဘယ်လိုရှိလဲဒီခီးတွေမှတ်တိုင်မှာပုံနေပြီးတော့ကျောင်းသားတွေလည်းကျောင်းမရောက်နိုင်ဖြစ်နေတယ်လို့ကြားပါတယ
်ဟုတ်ကဲ့ဦးစိန်ကျော်လိုင်းရေလောင်စာစီစည်းနှုံးတွေတက်သွားတဲ့အတွက်ကားပိုင်ရှင်တွေဟာစီစည်းနဲ့မကိုက်လို့ကားတွေမထွက်တော့ဘဲနဲ့နေကြပါတယ်ထွက်တဲ့ကားနဲ့ခီးတဲ့အရေအတွက်မမျှတတဲ့အတွက်လဲရန်ကုန်မြို့မှာရှိတဲ့ကားမှတ်တိုင်တွေမှာခီးတဲ့တွေပုံနေတယ်လို့ရန်ကုန်မြို့ကန်တွေကပြောကြပါတယ်ဦးစိန်ကျော်လိုင်းစွမ်းရင်ဝင်ကြီးဌာနကနေကုန်လန်းပို့ဆောင်ရေးဌာနကိုကြိုတင်အကြောင်းကြားမထားတဲ့အတွက်မထသလို့ခေါ်တဲ့မြန်မာနိုင်ငံရင်ပေါင်းစုံစီကံထိန်းသိမ်းရေးနဲ့တည်ယူပို့ဆောင်ရေးအဖွဲ့ကဂျီလိုင်းတွေကိုကားထွက်ကြဖို့ဂိတ်တွေမှာလိုက်ပြီးတော့စော်ဩနေကြတယ်လို့ခီးတဲ့တွေကလည်းပြောကြပါတယ်ကိမူးတွေနဲ့ကားသမားတွေညှိနှိုင်းပြီးတော့ထွက်တဲ့အများသုံးဘတ်စကားတွေမှာဈေးနှုန်း2ဆ3ဆတိုးမြင့်ပြီးတော့ကောက်ခံနေကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမော်တော်ယာဉ်လိုင်းပေါင်းစုံထိန်းသိမ်းရေးမထတာကို RFA ကအခုလိုဆက်သွယ်မေးမြန်းခဲ့ပါတယ်
။စီစည်းပေါ့နှုတ်ဟောင်းနဲ့နှုတ်သိရှိတယ်ပေါ့ဗျာ။အဲ့တော့နှုတ်ဟောင်းနဲ့နှုတ်သိကွာခြားတဲ့ငွေကိုဟုတ်လားကျွန်တော်တို့ပေးမယ်။မင်းတို့ရည်စည်းကနှုတ်ဟောင်းအတိုင်းတောင်းပါဆိုကျွန်တော်တို့ညွှန်ကြားထားပါတယ်။တို့ကနင့်လာတဲ့လို့ပေါ့ထင်လို့ပေါ့လေ။ပို့ပြီးတော့ပေးရပါတယ်လို့ထင်လို့ရှိရင်အဲ့ဒီဟာကိုကျွန်တော်တို့ပြီးပါမယ်လို့သူတို့ပြောထားပါတယ်
။အဲမင်းညနေတုန်းကတော့ဓာတ်ဆီဆိုင်ဝန်ထမ်းတွေကိုအရေးပေါ်အစည်းအဝေးခေါ်ပြီးတော့စက်သုံးစီဈေးနှုန်းမြင့်တက်ကြောင်းကိုကြေညာခဲ့တာပါ။ဓာတ်ဆီဆိုင်ရဲ့ကြော်ညာဆိုင်ပုံမှာတော့လက်ရင်းနဲ့ပဲဈေးနှုန်းပြောင်းတယ်လို့ရေးထားပါတယ်။တရဝင်ဈေးနှုန်းပြောင်းတဲ့ဟာကိုရုံးအမှတ်စာအမှတ်နဲ့စနစ်တကျကြေညာထားတာမျိုးမဟုတ်ဘူးလို့ကိုယ်တိုင်တွေ့ခဲ့ရတဲ့သူကပြောပါလေရှင်။ဘတ်ကားတွေပေါ်မှာလူတွေကကြက်ညက်ပြီးတော့ကားနဲ့လူနဲ့မမျှလို့ကားမှတ်တိုင်တွေမှာလူတွေအချိန်ကြာကြီးစောင့်ဆိုင်းနေကြရတယ်လို့လည်းသိရပါတယ်ရှင်။ဒီကနေ့မနေ့မှာတော့ရန်ကုန်မြို့ကလူတွေဘဲမှသွားလို့မရအောင်ဘတ်ကားတွေမရှိဖြစ်နေပါတယ်။လာတဲ့ကားတွေမှလည်းတက်လို့မရအောင်ခီးသည်တွေနဲ့ပြည့်ကျက်ညက်နေတယ်လို့ရန်ကုန်မြို့ကန်တွေကလည်းပြောပါတယ်။ရန်ကုန်မြို့ကတက္ကစီမောင်းသမားတို့ရဲ့အမြင်ကိုလည်းနားထောင်ကြည့်ကြရအောင်ဦးစိန်ကျော်လိုင်းရေ
။ခက်ခဲတွေအများကြီးရှိသွားတော့ဓာဝေကားဆိုလို့ရှိရင်အုံနာကအရန်ကြီးတယ်။ဘာကြောင့်ကြီးတယ်လဲဆိုတော့ဓာဝေကားကဟိုဈေးတက်တာတဲ့အတွက်အုံနာကကသူက1000ခွဲ1000စသည်အပြင်အဲ့လိုမျိုးအုံနာကတွေရှိတယ်။အခုဆိုလို့ရှိရင်အုံနာကကဒီကြီးကအထဲမှာတောင်းဝေးကနောက်ထပ်3000ကျော်လောက်ဆက်ထည့်ရတော့ဥနာကတအားကိုညားသွားတာပေါ့အဲ့ဒီအောင်ရှာနိုင်မှုဆိုတာလက်ရှိသာသုံးသူတွေအနေနဲ့ပြည်နိုင်တဲ့လူတွေအနေနဲ့မရှိဘူးလေဒါရှိဆိုလို့ရှိရင်လည်းတကလန်ကို2500လို့ကြားတယ်နောက်ဒီစေက3000လို့ကြားတယ်အဲ့တော့ဒီနေ့ကိုဒီဘိုးအင်ဂျင်ဝိုင်ဘိုးနဲ့ဆိုလို့ရှိရင်ဥနာကမပါဘူးတော်တော်3000လောက်ပေါက်သွားတယ်နိုင်ငံကြီးတွေဆိုလို့ရှိရင်ဒီနေ့အကုန်လုံးပါလို့ဆိုရင်မထွက်တော့ကြတော့လူတွေလုပ်ငန်းခွင်ကိုမရောက်ကြဘူး
ရန်ကုန်ကားသမားတွေအနေနဲ့ဒီရုတ်တရက်လောင်စာစီစည်းတွေတက်တဲ့အကြောင်းသိလိုက်ချိန်မှာကားကကိုဘယ်လိုတတ်မှတ်မှမသိဖြစ်နေပြီးတော့ဒီကုန်းလန်းတည်ယူပို့ဆောင်ရေးကလည်းအခုချိန်ထိတရားဝင်ညွှန်ကြားမှုမရှိသေးဘူးလို့ကြားပါတယ်အသေးစိတ်ဘာသိထားသေးလဲမဆုမ
အရင်တော့ကကျပ်ငွေ50ပေးရတဲ့လမ်းကိုလောင်စာစီဈေးတက်ပြီးတဲ့အချိန်မှာတော့200 300အထိကားသမားတွေတောင်းတဲ့ဈေးတိုင်းပေးနေရတဲ့အတွက်ခရီးသည်တွေနဲ့ကားသမားတွေစကားများရန်ဖြစ်ကြတာတွေလည်းရှိပါတယ်ရှင်တနေ့တရက်စာပဲကားကစရိတ်ထဲလာနိုင်တဲ့ခီးတယ်တွေမှာအခက်အခဲတွေအတော်ဖြစ်နေကြတယ်လို့ခီးတယ်တူကလည်းပြောပါတယ်ဦးစိန်ကျော်လိုင်းတချို့ကလည်းအလုံမသွားတော့ပဲပြန်ကုန်ကြတယ်လို့သိရပါတယ်မျိုးတွေကပုဂ္ဂလိကအလုံဈေးဆိုင်တွေမှာလည်းဝန်ထမ်းအချို့မလာနိုင်ကြလို့ခွင့်တိုင်တာတွေများတယ်လို့ပြောပါတယ်ဒါထက်ဦးစိန်ကျော်လိုင်းရေအခုဆိုရင်လောင်စာစီတွေဈေးတက်ပြီးတော့ရန်ကုန်ဈေးကွက်အခြေအနေသိပြစေရှင
်အဲလောင်စာစီဈေးတွေတက်ပြီးတာနဲ့အခြေခံစားကုန်တွေဖြစ်တဲ့ကျက်သွန်ငရုတ်သီးဆားဆားတဲ့ကုန်စည်တွေတပိတ်တာကို200ကနေ900အထိခုန်တက်သွားပါတယ်ဗျာအဓိကစားကုန်တွေဖြစ်တဲ့ဆန်နဲ့စီကရုတ်တရက်မလှုပ်သေးပေမဲ့တည်ယူပို့ဆောင်ရေးဈေးတွေချက်ချင်းတက်ကုန်လို့မကြခင်ဆန်စီလက်တပြီလုံးလှုပ်မဲ့သဘောရှိတယ်လို့ဒီဆန်ကုန်တွေကခံမှန်းပြောဆိုပါတယ်အဲနောက်ဒီကားနဲ့ကုန်တွေကတွေကလည်းဘုံဆိုတပိတ်တာကို45ချက်ကနေအခုဆိုရင်50 60အထိဒီကနေ့ရန်ကုန်မှာခုန်တက်ကုန်ပါတယ်မကွေးဘက်ကအခြေအနေမြို့ကန်တူပြောတာနားထောင်ကြည့်အောင်ပါခင်ဗျာ
အခုကျွန်တော်တို့မကွေးကားတွေကတော့ကားကဈေးမတက်သေးဘူးမတက်သေးတဲ့အကြောင်းအရာကကျွန်တော်တို့ဒီမကွေးကနေရန်ကုန်ဆိုရင်ဒါ9000ပေါ့ကားကားဒါအဲ့တော့စီစည်းတက်သွားပြီဆိုတော့သူတို့ကဒီကားကနေဈေးတက်မယ်ဆိုရင်ဒီတက်ဆိုင်ရာအာဏာပိုင်တွေနဲ့သူတို့အဖွဲ့အစည်းတွေညှိရသေးတာကိုမညှိရသေးတဲ့အတွက်ဒီနေ့ကတော့9000ပဲနှံစားကားတွေကတော့ဈေးတက်သွားတယ
်လောင်စာစီဈေးတွေတက်ပြီးတာနဲ့မန်လေးနဲ့တခြားမြို့ကြီးတွေမှာကုမ္ပဏီတွေအယောင်ပိတ်ကုန်လို့လက်လီဆိုင်တွေဖောက်တယ်တွေအတော်ပြဿနာတက်ကုန်ပါတယ်အဲဈေးမဖို့မဲစောင့်ကြည့်နေတဲ့သဘောလည်းရှိပါတယ်ဒါတဲ့ဒီရန်ကုန်ရွှေဈေးကွက်ဒေါ်လာဈေးကွက်အခြေအနေရောဘယ်လိုရှိတယ်လဲမဆုမွန
်ရန်ကုန်မြို့ထဲကရွှေဆိုင်တွေမှာတော့အခုချိန်ထိရွှေဈေးကိုဒီကနေ့ပေါက်ဈေးကိုမဖွင့်ကြသေးပါဘူးဦးစိန်ကျော်လိုက်ရွှေရောင်းဝယ်လုံးဝမလုပ်ကြသေးဘဲနဲ့သူတို့စောင့်ကြည့်နေကြပါတယ်မနေ့ကပေါက်ဈေးကတော့အခောက်ရွှေဈေးတစ်ကျပ်သားကိုကျပ်4,600ဝန်းကျင်မှာရှိပါတယ်ရွှေဆိုင်တွေကတော့လောလောဆယ်ရွှေအဝယ်ပဲရှိနေပြီးတော့ရွှေရောင်းဈေးလုံးဝမဖွင့်သေးဘူးလို့သိရပါတယ်ဒါပေမဲ့ရန်ကုန်ရွှေဘုံသာလမ်းကရွှေဆိုင်နန်းတွေမှာတော့လုံခြုံရေးတွေချထားတယ်လို့မျက်မြင်သက်သေတွေကပြောကြပါတယ်ဦးစိန်ကျော်လိုက် American dollar ne FEC zenon ni ga do atin pao ze manat pai ga jet ngwe 1300 jaw shi ni bi do dollar pwae sa ri ga ayang wae ma lou ja de be ne saung ji ni ja ba de
si suwa ga aku lu long sa si zee ri ma ja khana tet ni do di myanmar nai gan ye yin nan lo wa che ga blaw shi de le ma su mo
myanmar si suwa ga long sa si go pi pa ga ni wae yu tin twin ya da ataw ja bi phit ba de swan yin win ji thana ye aya shi tu ye pyo so che aya so yin do pi pa ga wae yu tin twin ne debt si diesel di pamana ga 2004 ku ni ma dollar tan ni ya bo shi ba de 2004 ခုနှစ်မှာ မလေးရှား နိုင်ငံ Petronas ရေနံ ကုမ္ပဏီက ဝယ်ဖို့ သဘောတူထားတဲ့ လောင်စာစီဘိုး ပမာဏကလည်း တန်း 250 ရှိပါတယ် မြန်မာနိုင်ငံရဲ့ ရေနံစိမ်း ထုတ်လုပ်မှုက ရော ဘယ်လို အခြေအနေ ရှိပါသလဲ ဥစိန်ကျော်လိုင်း
မြန်မာနိုင်ငံရဲ့ ရေနံစိမ်း ထုတ်လုပ်မှု အပိုင်းကို ကြည့်ရင် ဒီနေ့ကို ရေနံစိမ်း ပေပါ 12000 သာ ထွက်ပါတယ် ဒါပေမဲ့ ပြည်တွင်း လောင်စာစီ လိုအပ်ချက်က များနေတဲ့ အတွက် ဒီ ရေနံစိမ်းကို ပြည်ပကက ဝယ်ယူ တင်သွင်းပြီး ပြည်တွင်းက ရေနံချက်စက်ရုံတွေမှာ ချက်ခဲ့ရပါတယ် 1996 ခုနှစ်မှာ ဒီရေနံစိမ်းဝယ်ဖို့အတွက်ဂျပန်ကုမ္ပဏီ၅ခုနဲ့စာချုပ်ခဲ့ရပြီးတော့နှစ်စဉ်ရေနံစိမ်းဝယ်ရတဲ့ပမာဏကတန်းတရာကျော်ဝင်းကျင်ရှိတယ်လို့ရိုက်တာသတင်းကရေးခဲ့ပါတယ်။အဲအစိုးရထုတ်တဲ့တင်ကနရဆိုရင်မြန်မာစစ်အစိုးရနိုင်ငံသားကနှစ်စဉ်ဝယ်နေရတဲ့ရေနံစိမ်းပမာဏကတန်းချိန်၃သိန်းဝင်းကျင်ရှိပြီးတော့ဒီဇယ်စီးပမာဏကတန်းချိန်တစ်သိန်းခွဲကျော်ရှိတယ်လို့သိရပါတယ်။အခ Achigan Saguni, Yoked Dwadalu, Mimanangayang, we Pombamu Nungale, Gingana Nalonti, Kongde Dwarelu, EDB Kore, Asha Pompu Bayet, Sin Kazama, Popia Tabare, Etajongle, we Pombamu Nunga, the Samadam Yani Redwe, Mimanangama, we Lome Pombamu, Hyperinflation Pinny Vilu, Yango and Yogani, Dearwen Topo, Yosu Rajama, Kamia.